American သမ္မတဒေါ်နယ်ထရမ့်ကကိုဗစ်ကာလအကူအညီပေးရေးပါဝင်တဲ့ American အစိုးရအသုံးစီဥပဒေမူကြမ်းကိုစနေနေ့ညသကောင်းရံအချိန်ထိလက်မှတ်မထိုးတာကြောင့်အလုံးလက်မဲ့ခံစား권နဲ့အင်အားကပြီးဖို့အခက်အခဲတွေ့နေသူတွေအတွက်ပြည်내နေတဲ့ခံစား권နဲ့တနည်းနည်းနဲ့ဆက်လို့တက်တန်းကုန်ဆုံးပြီဖြစ်ပါတယ်။လွတ်တော်နေ့ရက်ကတည်ပြုထားတဲ့ဒီဥပဒေကြမ်းကိုသမ္မတထရမ့်ကပြီးခဲ့တဲ့သတင်းပတ်ထည့်ပြင်းပြင်းထန်ထန်ဝေဖန်ကန့်ကွက်နေတာဖြစ်ပြီးမနေ့စနေနေ့အထိလည်းဆက်ပြီးကန့်ကွက်နေစေဖြစ်ပါတယ်။ဥပဒေမူကြမ်းမှာပါရှိတဲ့ American ပြည်သူတွေအတွက်ထောက်ပံ့ငွေတဦးကိုငွေကြေးဒေါ်လာ600အစားဒေါ်လာ2000စီပေးဖို့လိုလားတယ်လို့ဥပဒေမူကြမ်းနေကအလဟတာ3ဆွဲငွေကြေးတွေကိုရက်ဆိုင်ပြစ်ဖို့သူက Twitter ဆာမျက်နှာမှာစနေနေ့ကရေးသားထားပါတယ်။ဥပဒေမူကြမ်းကိုသမ္မတလက်မှတ်မထိုးတာကြောင့် American ပြည်သူ14ဆန်းအလုံးနဲ့ခံစား권ဆုံးရှုံးမှာဖြစ်တယ်လို့ American လူ့သမားဝန်ကြီးဌာနစီရင်စရာတွေအရသိရပါတယ်။ American ဒေါ်လာ 2.3 ထရီလီယံ3ဆွဲမဲ့ဒီဥပဒေမူကြမ်းကိုသမ္မတထရမ့်လက်မှတ်မထိုးရင် American အစိုးရတစ်စိတ်တစ်ပိုင်းပေးရဖို့အခြေအနေကိုကြုံတွေ့ရမှာဖြစ်ပါတယ်။American Congress တော်အမတ်တွေ Christmas Day ရက်ကိုပိတ်သိမ်းပြီးတနင်္လာနေ့မှာတွေ့ဆုံပြီးတော့ကြားပြတ်အစီအစဉ်တစ်ခုမဲ့ခွဲဆုံးဖြတ်အတည်ပြုဖို့လိုအပ်လာမှာဖြစ်ပါရဲ့ရှင်။